ထိုင်းနိုင်ငံမှာတရားဝင်အထောက်အထားတွေနဲ့အလုပ်လုပ်ကင်ဖို့နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့မြန်မာလူသား300နီးပါးဟာထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်ရေးတရားအမှတ်နှစ်ကနေဩဂုတ်လ26ရက်နေ့မှာထပ်မံဝင်ရောက်လာခဲ့ကြပါတယ်။အခုဆိုရင်3လအတွင်းနှစ်နိုင်ငံ MOU စာချုပ်နဲ့ဆီလွှတ်တဲ့အလို့သမားပေါင်း 3,000 နီးပါးရှိလာပြီဖြစ်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကပြောပြမှာဖြစ်ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံအတွင်းကိုနှစ်နှစ်ကျော်ကြာကာလအတွင်းပထမဦးဆုံးအကြိမ်ဖြစ်မေလကစပြီးနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့မြန်မာတွေစတင်ဝင်ရောက်လာပြီးအခုဆိုရင်3လအတွင်းမှာလူဦးရေ 3,000 နီးပါးရှိသွားပြီဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်တရားနှစ်ကနေမြန်မာလူသား900ကျော်ဟာဩဂုတ်လ26ရက်နေ့ကဝင်ရောက်လာခဲ့တဲ့အကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ
်။ပြီးခဲ့တဲ့2022မေလ6ရက်နေ့အစပြီးဒီနေ့ဩဂုတ်လ26ရက်နေ့ကြီးမြန်မာနိုင်ငံအနေနဲ့ထိုင်းနိုင်ငံရဲ့အလုပ်ကိုင်းမျိုးစုံမှာ MOU သားစုပေါင်း 3,000 ဝန်းကျင်လောက်တော့ဆီလွတ်ခဲ့ဖြစ်တယ်ပေါ့ဗျာ3လကျော်ပေါ့နော်3လကျော်ပေါ့အဲဒီနေ့ဖို့ကတော့ကျွန်တော်တို့မြန်မာနိုင်ငံ agency 6ခုကနေပြီးတော့ MOU လုပ်သား900ကျော်ဆီလွတ်ခဲ့ပါတယ်သူတို့တွေကထိုင်းနိုင်ငံမှာရှိတဲ့စေယုံလုပ်ယုံတွေ electronic လုပ်ငန်းခွင်တွေစားတောက်ကုန်လုပ်ငန်းခွင်တွေပင်လယ်အစားအစာထုတ်လုပ်ရေးလုပ်ငန်းခွင်တွေသောလို့ရေနောက်ချန်တောင်ရမွေးပြီးစတဲ့လုပ်ငန်းပွင့်ပြီးမှလုပ်ကင်ကြရမှာဖြစ်ပါတယ
်ဗျ MOU နဲ့လာရောက်လုပ်ကင်မဲ့မြန်မာအပါဝင်ကမ္ဘောဒီးယားလာအိုသုံးနိုင်ငံကရှေ့တောင်လို့တမသသိန်း4000ကျော်ကိုအေဘီလာအတွင်အလုပ်လုပ်ခွင့်ပါမစ်များချပေးခဲ့ပြီးဒီထဲမှာမြန်မာလူသမားသသိန်းကျော်ကိုခေါ်ယူဖို့အတွက်ဆုံးဖြတ်ထားတာပါကုန်ကြစည်တွေများပြီးတရားဝင်နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာပြီးမှစာချုပ်အတိုင်းမဖြစ်ပဲလုပ်ငန်းခွင်မတူတဲ့နေရာတွေကိုရောက်သွားတဲ့ဖြစ်ရပ်တွေလည်းရှိခဲ့တာကြောင့်နှစ်နိုင်ငံအစိုးရတွေနဲ့အေဂျင်စီတွေကဒါတွေကိုအလေးထားဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။ဆောက်လို့ရေးလုပ်ငန်းခွင်ဆိုရင်ဘာဘာချန်တဲ့ကိုရောက်သွားတာမျိုးပင်လယ်အစားအစာထုတ်လို့ရေးလုပ်ငန်းခွင်လို့တတ်မှတ်ထားတာဆိုရင်တခြားချန်တောင်တွေကိုရောက်သွားတာမျိုးအလားတူဖြစ်ရပ်တွေလည်းရှိပါတယ်
ကိုဗစ်ကာလအပြီးမှာတော့ထိုင်းနိုင်ငံထဲမှာအလုပ်လုပ်ဘူးတဲ့ကျွမ်းကျင်လုပ်သားတွေကိုကုမ္ပဏီတွေကကုန်ကျစရိတ်မပေးရတဲ့ zero code စနစ်နဲ့ခေါ်ယူပေးတာတွေလည်းရှိခဲ့ပါတယ်ဒီစနစ်ကတော့ကောင်းမွန်ကြောင်းတစ်ဖက်တစ်လမ်းကနေအလုပ်သမားတွေရဲ့အခက်အခဲတွေကိုဖြေရှင်းပေးရရောက်တယ်လို့လည်းဦးမိုးကျိုးကဆိုပါတယ
်ဟုတ်ကျွန်တော်ကော့သုံးဝန်းနောက်ရည်လမ်းကြောင်းအနေပြီးတော့ zero code သုံးချိန်ရောက်ရီမဆောက်ကုန်လမ်းကြောင်းအနေပြီးတော့ zero code နှစ်ချိန်ရရှိဖြစ်ပါတယ်အဲ့လို zero cost ရရှိခြင်းအားဖြင့်မြန်မာနိုင်ငံဘက်မှာအစိုးရဟိုဝန်ဆောင်ကပေးရတဲ့ဒုက္ခမြန်မာငွေကျပ်3သိန်းခိုင်းဘက်ချမ်းမှာခိုင်းအစိုးရကိုပေးရမယ်ခိုင်းဘက်ငွေ 9,600 နဲ့ 9,500 အထိကုန်ကျစရိတ်တွေအားလုံးတက်တာပြီးတော့အခမဲ့ရရှိသွားတာဖြစ်ပါတယ
်အခုလိုမျိုး MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့တရားဝင်လမ်းကြောင်းကလေအလုပ်သမားစေလွတ်တာတွေကအရေးအတွက်အားဖြင့်နှဲပါနေသေးတာကြံ့ကြာနေတာတွေရှိနေတာကြောင့်အလုတ်ကန်ရှာလို့တဲ့မြန်မာတွေဟာတရားမဝင်လမ်းတွေကနေဝင်ရောက်လာနေပါတယ်။မြန်မာပါဝင်အိန္ဒိယချင်း၄နိုင်ငံကအထောက်ထားမဲ့တွေအတွေ့ပန်းရောင်ကတ်လို့ခေါ်တဲ့အလုတ်သမားလက်မှတ်လုပ်ပေးတဲ့ကာလမှာတော့အထောက်ထားမဲ့မြန်မာတွေဟာထိုင်းနိုင်ငံတဲကိုအစုလိုက်အပြုံလိုက်ဝင်ရောက်လာနေပြီးနေ့စဉ်လည်းဖမ်းဆီးခံရပါတယ်ရှင်။